ရာ Samsung အခုလို့ view လာပြီးတော့တွေ့ဆုံမင်းမြောင်းကိုပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဆရာ Samsung ကဒီကချင်းနေချင်းအတင်းတော်ရဲ့ဟိုအထွေထွေအဖွဲ့ချုပ်ရဲ့ဟိုအတွင်းမှုချုပ်အနေနဲ့တာဝန်ထမ်းဆောင်နေတယ်လို့ကျွန်တော်ကြားပါတယ်ဆိုတော့ကျွန်တော်တို့သိရတာဒီ KPC ပေါ့နော်အတူကောက်ခေါ်ရင်တော့ KPC အနေနဲ့ဟိုလူမှုရေးလုပ်ငန်းတွေလည်းတခြားအများကြီးလုပ်နေတာတွေဆိုတော့ကျွန်တော်တို့ကြားသိထားရတာတွေရှိပါတယ်ဆိုတော့လောဆယ်နောက်ဆုံးဖြစ်နေတဲ့ကိစ္စကကျွန်တော်တို့မြန်မာနိုင်ငံထဲမှာလည်းလူတိုင်းတော်တော်များများစိတ်ဝင်စားနဲ့စောင့်ကြည့်နေကြတဲ့ဟာဒီစေစနာဝန်ထမ်းအကြောင်းဆရာမလေးနှစ်ဦးဟိုမတရားသဖြင့်ဒါဆော့ကားခံရပြီးတော့တပ်ဖြတ်ခံရတဲ့ကိစ္စပေါ့လေအဲ့ဒီကိစ္စကိုဆရာတို့ KPC အနေနဲ့လည်းအမှုမှောင်ပေါ်ပေါ်ရေးအတွက်ကျိုးစားလှုပ်ဆောင်နေတယ်ဆိုတော့ကျွန်တော်တို့သိပါတယ်ဆိုတော့ဆရာကိုယ်တိုင်ကလည်းအဲ့ဒီမှာအမှုဆောင်တူအနေနဲ့တာဝန်ရှိသူတူအနေနဲ့ပေါ့နော်ဟောထိတ်ကနေပြီးတော့ကျိုးစားလှုပ်ဆောင်နေတာကျွန်တော်ကြားဆိုတော့အဲ့ဒီဆရာမလေးနှစ်ဦးဒီအမှုဟောပေါ်ပေါ်ကြီးကိစ္စမှာဆရာတို့အနေနဲ့နောက်ဆုံးအဆင့်ဘာကိုလှုပ်ထားဘာတွေများလှုပ်ဆောင်ထားပါသလဲ
ဟုတ်ကဲ့ဟိုတနစ်ကျော်ကြာလာတဲ့အချိန်ထိအစိုးရကလည်းပြောင်းသွားတဲ့အချိန်ထိဒီအဖြေနဲ့ပတ်သက်ပြီးမှဘာမှဟိုထူးထူးခြားခြားဟိုကျွန်တော်တို့မတွေ့ရဘူးမတွေ့ရတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီဂျွန်လပေါ့ဒီကိုရက်နေ့မှာကျွန်တော်တို့ဒီအခုလက်ရှိအစိုးရဒီ LED အစိုးရကိုကျွန်တော်တို့စာရေးခဲ့ပါတယ်စာရေးတဲ့နေရာမှာအဓိကတော့အဲတမ်တော်ဟာဒီလူရဲ့ဒီတိုင်းသူပြည်သားများရဲ့အသက်အိုးအိမ်စည်းစိမ်ကကွယ်တဲ့အဓိကကြတဲ့အဖွဲ့အစည်းဖြစ်တယ်။ဒါကြောင့်မို့ဒီလူရေ120ပဲရှိတဲ့ဒီကောင်းခါချင်းရွာမှာဖြစ်ပျက်ခဲ့တဲ့ဒီအဖြစ်ဟာအယက်တာကပဲအဲဒီကျွလွနေဖြစ်စေစစ်တပ်ကပဲကျွလွနေဖြစ်စေအဓိကတာဝန်ရှိဆုံးကတော့ဒီ903ခမရ903စစ်ကြောင်းမူမှာတာဝန်ရှိတယ်ဆိုတော့ကိုအဓိကကျွန်တော်တို့ဒါဖော်ပြပြီးမှဓမ္မဒအစီစာရေးတယ်နောက်ကျွန်တော်တို့ဒီအတိုင်းဒီတမ္ဒတိုင်ပင်ခံတော်အောင်ဆန်းစုကြည်နဲ့အပါပေါ့ကာကွယ်ရေးဦးစီးချုပ်တို့ကာကွယ်ရေးဝန်ကြီးဌာနတို့ပြည်ထောင်ဝန်ကြီးတို့တက်ဆိုင်ရာဌာနပေါင်းစုံကိုကျွန်တော်တို့စာရေးကြောင်းကြားခဲ့ပါတယ
်ဟုတ်ကဲ့ဆိုတော့သူတို့ဘက်ကရောဒီဟိုစာရေးပို့တဲ့သူတွေဘက်ကရောအကြောင်းပြန်လာတာမျိုးရှိပါလ
ားအခုဒီနေ့ထိတော့ဘာမှအကြောင်းပြန်ခြင်းမရှိသေးပါဘူ
းဟုတ်ကဲ့ဆိုတော့ဟိုတလောလေးရလဲကျွန်တော်တို့တည်င်းနေကြားလိုက်ပါတယ်ဒီအမှုကိုဒါတရားရုံးကနေစစ်ဆေးတော့မယ်စစ်ဆေးဖို့စီစဉ်နေတယ်ဆိုပြီးတော့လဲဟိုအတန်နေထွက်လာတယ်ပေါ့နော
်
တကယ်စစ်ဆေးပြစ်သလားဒါမှမဟုတ်စစ်ဆေးတဲ့နေရာမှာရောဘလို့အခက်အခဲတွေများရှိနိုင်လဲ
အဲဒီမေလ18နေ့ကအဲဒီကျွန်တော်တို့ဒီလာရှုမြို့ဒီဒုတိယပြည်နယ်ရေမှူးရုံးမှာဒါတွေ့ဆုံပွဲအဖြစ်ပဲအဲကျွန်တော်တို့လုပ်ခဲ့လို့ရပါတယ်အဲ့ဒီမှာဒီစစ်ကြောမှုနဲ့တာဝန်ရှိတဲ့ဒီဟိုဒီစစ်သားအချို့ကိုအဲကျွန်တော်တို့ကမေးမြန်းလို့အကြောင်းပြောတဲ့ချိန်မှာဟိုမေးမြန်းခွင့်ဒါလိုက်တော့မရဘူးဟိုတစ်ဆင့်မေးခွန်းနေမေးပြီးမှဟိုမေးမယ်ဆိုတော့ဒီအဖြေကိုရတဲ့ချိန်မှာကျွန်တော်တို့ရဲ့ဒီရှေ့နေပေါ့ကျွန်တော်တို့ကဒီရှမ်းပြည်နယ်ကချင်ရှေ့နေများကွန်ရက်ကိုအတုံးသူတို့ကိုကျွန်တော်တို့ကတာဝန်ပေးထားတော့ဒီလိုတစ်ဆင့်မေးတဲ့မေးခွန်းမျိုးနဲ့သူတို့ကဒါကိုမလုပ်ချင်ဘူးမလုပ်ချင်တော့နောက်ဆုံးတော့အဲ့ဒီမေလ18နေ့မှာလာရှုမှာတွေ့ဆုံတဲ့ဒီစစ်စီမေးမမျိုးကတော့တွေ့ဆုံပွဲပဲဖြစ်သွားပါတယ်ဒါကြောင့်မလို့ဘာမှကျွန်တော်တို့အဖြေမရှိခဲ့ပါဘူ
းဆိုတော့ဒီတာဝန်ရှိတယ်လို့ယူဆထားကြတဲ့ယူဆခံထားတဲ့သူတွေကိုတရားရုံးထုတ်ပြီးစစ်ဆေးတဲ့ဘာညာဆိုတဲ့အဆင့်ကတော့မရောက်ဘ
ူးမရောက်သေးဘူးခ
င်ဗျမရောက်သေး
မရောက်သေးဟုတ်ကဲ့
အဲ့ဒီလိုဖြစ်ဖို့အတွက်ကဘာတွေအခက်အခဲတွေများရှိနေလ
ဲအဲကျွန်တော်ဘက်ကတော့ဒီတရားဆွေးဖို့အတွက်ဒီတက်တည်လို့ပါတယ်တက်တည်တွေကျွန်တော်မပြနိုင်ပါဘူးဘာကြောင့်လဲဆိုတော့ဒီဆ iam မနှူးကလည်းဒီတည်ဆုံးသွားပြီဆိုတော့အဲကျွန်တော်စီမှာအဲမီတူမီဘွားဖြစ်တယ်ဆိုတော့ကိုပြဖို့ကတော့တက်တည်ကျွန်တော်စီမှာမရှိပါဘူးဒါကြောင့်မို့အခုကျွန်တော်ကဒီအခင်းဖြစ်တဲ့နေ့ကဒီရဲတွေယူသွားတဲ့ဒီတက်တည်ခံပစ္စည်းတွေကိုလည်းကျွန်တော်ပြန်ပြီးမှဒါကိုစစ်ဆေးဖို့အဲကျွန်တော်လုပ်ပါဦးမယ်ဒါတွေလည်းကျွန်တော်တို့ဒီအင်မတန်မှပဲဒီအကျုံးဝင်ပါတယ်နောက်ပြီးမှအဲဒီမနေ့အစောကြီးမှာဒီပို့လိုက်တဲ့စစ်သားတွေနဲ့ဒီကားဆရာတွေကိုလည်းကျွန်တော်မေးမြန်းဖို့လိုပါတယ်နောက်ပြီးအထူးသဖြင့်ကတော့ဒီစစ်ကြောမှုကိုကျွန်တော် direct မေးနိုင်ဖို့ကတော့အဓိကဖြစ်ပါတယ်အဲ့ဒါဖြစ်ပြီးမှပဲကျွန်တော်ကတရားရုံးကိုတရားစွဲဖို့တော့အမှပြန်ပြီးမှအဲ့ဒီအချိန်မှာဆုံးဖြတ်မှာဖြစ်ပါတယ်
ဟ โอเคถ้าส่วนนั้นคู่ตั้งก็รอโหตันเนี่ยชี้ขันทาหลูฤทธิ์ရှိတယ်เตียซ้วยโลဖြစ်နိုင်เนี่ยอเนทาไม่ရှိเตวุโลပြောလို့ရမှာ
ဟုတ်တယ
်ဟုတ်တယ်ဟောဒါလည်းဟိုဘယ်လိုပြောမလဲအပြင်မှာကောပြောကြသလားဒါမို့အပြင်မှာအလွတ်ကောအလွတ်သဘောပြောတဲ့လူတွေရှိလား
အပြင်မှာတော့အများကြီးတော့ပြောကြပါတယ်အထူးဖြင့်အဲ့ဒီယွာမှာရှိတဲ့ယွာသားတွေကိုတိုင်ကလည်းအဲ့ဒီမှာဖြစ်ဖြစ်တဲ့နေ့မှာညမှာပေါ့အဲစစ်တပ်ကလွဲပြီးမှတခြားဘယ်သူမှမရှိဘူးပေါ့နောက်မနေ့ပိုင်းမှာသူတို့ချင်းချောက်ခံရတာတွေပြောပါတယ်ဒီသူတို့ကလည်းအမျိုးမျိုးဒီချင်းချောက်ထားတဲ့ဆိုတော့ဟောအဖြစ်မှောင်ကိုသူတို့မပြောရကြပါဘူးဒါမဲ့အပြင်မှာတော့သူတို့အဖြစ်မှန်တွေပြောပါတယ်ဒါမဲ့တရားဝင်စစ်စေးမင်းများတဲ့အချိန်မှာသူတို့ကအဖြစ်မှန်ကိုပြောဖို့အင်တာမပဲဝင်လေးနေကြပါတယ်ဒါကြောင့်မလို့ဟိုအပြင်ရဲ့အပြင်မှာရှိတဲ့အများလူအများရဲ့ဒီပြည်သူလူထုရဲ့ဟိုစိတ်ထဲမှာတော့ဒီဘသူမျိုးဟာပြုတ်တယ်ဆိုတော့တော့အားလုံးကတိနေကြတယ်ဒါမဲ့တက်တေကတော့ဟိုတို့ပြလို့မရဘ
ူး။တရားဝင်ထွက်လာပြီးမပြောရဲဘူးဖြစ်နေတ
ယ်။ဒါကြောင့်ကျွန်တော်တို့ကဒီအစိုးရအနေနဲ့ဒီဥပဒေတရားမြတ်ပို့ဥပဒေမှာတို့ရက်တည်တယ်ဆိုရင်တော့ကျွန်တော်ထင်တာတော့အပြေမှန်ထွက်လာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်နေတာဖြစ်ပါတယ်
။ဟုတ်ကဲ့။ဒီဆ iam မလေးစေတနာဝန်ထမ်းဆ iam မလေးနဲ့ဦးကိစ္စကတော့ဒါအများကလည်းစိတ်ဝင်စားတဲ့ကိစ္စကချင်ပြည်နယ်ကြီးတစ်ခုလုံးနဲ့ဟိုကချင်လူထုကြားထဲမှာဖြစ်နေတဲ့ပြဿနာတွေအများကြီးတွေကတစ်ခုပေါ့နော်ဆိုကြပါစို့ဆိုတော့ကချင်ပြည်နယ်အကြောင်းပြောရဲဆိုလို့ရှိရင်လည်းကချင်ပြည်နယ်ထဲမှာဖြစ်နေတဲ့တိုက်ပွဲတွေအကြောင်းတိုက်ပွဲတွေအကြောင်းနောက်ဆက်တွဲဖြစ်လာတဲ့ဒုက္ခတွေအကြောင်းအားလည်းကျွန်တော်တို့ကမပြောလို့မပါလို့မဖြစ်ဘူးလို့ဖြစ်နေတယ်ဆိုတော့အဲ့ဒီတော့ဒီဒုက္ခတွေအခြေအနေကရောအခုဘယ်လိုရှိသလဲဟိုတစ်ဖက်မှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့ကနေပြီးတော့ဒီဟို NLD လက်ရှိ NLD အစိုးရပေါ့နော်သူကနေပြီးတော့ဒီ21ရာစုပင်လုံညီလာခံပေါ်ပေါ်ရေးဖြစ်မြောက်ရေးဆိုပြီးတော့စ조사နေတာတစ်ဖက်မှာရှိသလိုပဲအဲ့လိုစ조사ဆွေးနွေးနေကြတဲ့အချိန်မှာပဲရှမ်းပြည်မှာရောကချင်ပြည်မှာရောတိုက်ပွဲတွေဆက်ဖြစ်နေတယ်လူတွေထွက်ပြေးနေကြအောင်ရှိတယ်ဟိုဒုက္ခတွေအရင်ရှိနေတဲ့ဒုက္ခတွေလည်းအများကြီးရှိတယ်နောက်တော့ထပ်ပြေးရတဲ့လူတွေလည်းရှိတယ်ဒုက္ခတွေရဲ့အနေအထားလက်ရှိအနေအထားကိုကျွန်တော်ပြောပါစို့ဘလို့အနေအထားရှိမလဲ
။ဟုတ်ကဲ့ဒီလွန်ခဲ့တဲ့ဂျွန်6ရက်နေ့မှာ9နှစ်ပြည့်ကျွန်တော်တို့အခမ်းအနားလုပ်ပါတယ်။လုပ်တဲ့အချိန်မှာကျွန်တော်တို့ဒီဒုက္ခတွေအပောင်ဝင်1000ကျော်တက်ရောက်ပါတယ်။အဲ့ဒီအခမ်းအနားမှာအဲ့ဒီအခမ်းအနားမှာဒီဒုက္ခတွေ IDP များရဲ့အတန်ကိုလည်းရင်တွင်းဖြစ်အတန်ကိုလည်းကျွန်တော်ကြားရပါတယ်။အဲအဓိကတော့ဒီကျွန်တော်တို့ဒုက္ခတွေရဲ့အလုံးကမိမိရဲ့နေရထာနေကိုပြန်ချင်တယ်။ဒါမဲ့ပြဿနာကတော့အဲ့ဒီစွန့်ခွာခဲ့တဲ့ဒီယွာတွေမှာစစ်တပ်ကရခင်ကတဲ့ပုံများပြီးမှချထားတယ်ဆိုတော့ပြန်ဖို့ကခက်နေတယ်။နောက်တစ်ကြောင်းတစ်ခုကတော့ဒီ international ဒီထောက်ပံ့မှုတွေကလည်းယော့လာတယ်။ယော့လာတော့အထူးသဖြင့်တော့ဒီကျွန်တော်တို့ဒီ IDP တွေကဒီတရုတ်ပြည်နဲ့ဆက်ဘက်မှာပုံများတယ်တော့ကျွန်တော်တို့ဒီ government control area မှာဆိုရင်အတင်းတော် compound ထဲမှာနေကြတယ်ဆိုတော့အခုအထူးသဖြင့်ဒီ international WFP ရဲ့အထောက်ပံ့ကအဲ့ဒီ non government control area မှာဟာဝေးဒီပေါ့ဒီအထောက်ပံ့ပေးဖို့အစိုးရကဒီအကန့်အသတ်ချုပ်ချယ်မှုတွေလုပ်တာတော့ကျွန်တော် IDP တွေအများကြီးစိုးရိမ်ပါတယ်အဲ့ဒီနေရာတွေမှာအထောက်ပံ့မရောက်ခဲ့ရင်ဟိုဒုက္ခပုံပြီးမှရောက်ပါလိမ့်မယ်ပြီးရင်ဒီကဘာဒီအကူအညီများအဖွဲ့ရဲ့အဖွဲ့အစည်းများရဲ့အကူအညီမှုမှလည်းကျွန်တော်ထင်တယ်တော်တော်ကိုဟိုဒီတိုင်းသွားမယ်ဆိုရင်စိုးရိမ်စရာတော့ရှိပါတယ်တခါတလေကျွန်တော်တို့ဒီ government control area မှာတောင်းဒီအထောက်ပံ့ပစ္စည်းတွေယူသွားတဲ့အချိန်မှာဒီ gate တွေမှာဟန်တာမှုတွေကျွန်တော်တို့ခံရတယ်ဟိုအစင်စင်ပြန်ပြီးမှစာတွေပါနေနဲ့ဒီပြန်ပြီးမှအပေါ်ဒီအထက်ဌာနဆိုင်ရာတွေကိုပြန်ရှောင်းမှပဲပြန်ပြီးမှခွင့်ပြုတာတွေလည်းရှိတယ်။ဒါမျိုးအဟန့်တာတွေလည်းအများကြီးရှိပါတယ်။
ကျွန်တော်လည်းရောက်ခဲ့ဘူးပါလေ။ကချင်ပြည်နယ်ကဒီဒုက္ခသည်စခန်းတွေမှာကြားရတော့ပါလို့တွားခဲ့ဘူးတယ်။ဆိုတော့သူတို့တွေကလည်းဟိုကလေးတွေကအစားဟိုပညာရေးကိစ္စတွေကအဆုံးသူတို့အများကြီးအခက်အခဲတွေရှိတယ်လေ
။
ဆိုတော့ဒီလူတွေရဲ့ဆန္ဒထဲမှာတော့သူတို့ရွာကိုပြန်ညင်ကြတယ်ပြောတယ်။သူကိုယ့်နေရာကိုပြန်ညင်တာပေါ့နော်။လူရတာတော့ထုံးစံပဲ။ဒါပေမဲ့တစ်ဖက်မှာကျွန်တော်တို့ကြားတာအဲ့ဒီသူတို့ခြေရွာတွေမှာစစ်တပ်တွေရှိနေတဲ့တပြန်တည်းမှာပဲတချို့မိုင်းကြီးရှိနေတယ်ပြောတယ်သူတို့မပြန်ရဲကြဘူးပြောတယ်ဘာလို့ဆိုအဲ့လိုမိုင်းကြီးနေမိမှာဆိုလို့ပေါ့နော်ဆိုတော့အဲ့ဒီကိစ္စတွေရောရေရှည်စီမံကိန်းနဲ့ပတ်သက်လို့ရောဟောဆိုကြပါစို့21ရာစုပင်လုံညီလာခံကြီးကျင်းပပြီးတော့အောင်မြင်စွာပြည့်စည်သွားပြီးငြိမ်းချမ်းရေးရတယ်ပဲဆိုကြပါစို့ကျွန်တော်ထင်တာကတော့ အဲ့ဒီအစိုးရကတော့အရင်အစိုးရတဲ့ဆိုင်တော့ဒီငင်းကြီးကိုပို့ပြီးတော့ဖြည်းဖြည်းစီစီလုပ်မယ
်
သူအနေနဲ့ဦးစားပေးအဆင့်ထားမယ်လို့လည်းသူပြောထားတာရှိတော့အနည်းနဲ့အမြန်တော့တခုတစုံတရာတော့ရလတ်တော့ထွက်လာမယ်လို့မျှော်လင့်ရတာပဲပေါ့နော်
ဆို
တော့ဖြစ်လာခဲ့လို့ရှိရင်ဒီလူတွေပြန်ကြတော့မယ်ဆိုပါဆိုတိမ့်နဲ့ချီတဲ့လူတွေကိုယ့်အရက်ကိုပြန်ကြဖို့ကိစ္စဟာဘလို့အခက်ခဲတွေများရှိနိုင်တယ်ဘာတွေများကြိုတင်ပြင်ဆင်ဖို့လိုအပ်မလဲ
ကျွန်တော်တို့အခုအဲ့ဒါတွေကိုကျွန်တော်တို့ဒီ local NGO တွေပြင်ဆင်နေပါတယ်ဒီ resettlement program အတွက်ဘယ်လိုအရင်ပထမဆုံးဘာတွေဦးစားပေးလုပ်ရမယ်ဘာတွေကိုအရင်ဘယ်လိုလုပ်ရမယ်ဆိုတာကိုကျွန်တော်ဒီ local NGO များစုပေါင်းပြီးမှ workshop တွေခဏခဏလုပ်ပြီးမှဒါပြင်ဆင်နေပါတယ်ဒါကိုကျွန်တော်ဒီတခြားဒီ INGO တွေနဲ့လည်းကျွန်တော်တို့ဆက်လက်ပြီးမှဆွေးနွေးဖို့လည်းရှိပါတယ်ဒါမှမဟုတ်ကျွန်တော်အားလုံးရဲ့မျှော်လင့်ချက်မှာတော့ဒီ27ရာစုပြည်လုံးညီလာခံကြီးဟာ1940ခုကိုအခြေခံတဲ့ဒီကတိတွေနဲ့တွားမယ်ဆိုရင်တော့ငင်းဆန်းစွာနဲ့ကျွန်တော်တို့ပြန်မိမိရဲ့ဌာဒီဒီရွာတွေကိုဟိုပျော်ရွှင်စွာနဲ့အဲပြန်ရမယ်လို့ကျွန်တော်တို့27ရာစုပြည်လုံးညီလာခံကိုလည်းဒီ40ခုရဲ့ကတိကိုအတိုင်ပေါ့နော်တွားဖို့တော့ကျွန်တော်အားလုံးဒါကိုပဲယုံကြည်နေကြပါတယ
်ဟုတ်ကဲ့တခြားတိုင်းသားတွေနဲ့စကားပြောကြည့်တဲ့အခါမှာလည်းကျွန်တော်တို့အဲ့လိုပဲကြားရပါတယ်27ရာစုပြည်လုံးညီလာခံတော့ဟုတ်တယ်ဒါပေမဲ့48ခုနှစ်တုန်းကရခဲ့တဲ့သဘောတူညီချက်ပေါ့အခြေခံတယ်ဆိုရင်တော့ကောင်းတယ
်
ဒါမှမဟုတ်27ရာစုပြည်လုံးညီလာခံလို့လှုပ်ပြီးတော့40ခုကိုဖျောက်ဖျက်မယ်ဆိုရင်တော့တိုင်းသားတွေဘက်ကတော့ကျေနပ်မှာမဟုတ်ဘူးဆိုပြီးတော့တခြားတိုင်းသားကောင်းဆောင်တွေကလည်းပြောကြတာရှိတယ်ဆိုတော့ဆရာတို့ကချင်းလူထုဘက်ကလည်းဒီလိုပဲမျှော်လင့်ချက
်
ရှိတယ်ဒီသဘောထားရှိတယ်ပေါ့
ဟုတ်ပါတယ်
ဟုတ်ကဲ့ဆက်ဆံသွားခုလိုတွေ့ဆုံပြီးတော့ကျေးဇူးတင်ပါတယ်ဟုတ်ကဲ့